စကိုင်းတိုင်းဒေသကြီးကျွန်းလှမြို့ကကျေးရွာအနီးမှာစစ်ကောင်စီတပ်တွေကရဟတ်ယာဉ်တွေနဲ့လေကြောင်းကနေပစ်ခတ်မှုတွေလုပ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်အခုလိုမျိုးလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသခံကျေးရွာသူကျေးရွာသားတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်စကိုင်းတိုင်းကျွန်းလှမြို့နဲ့မိုင်20ဝေးတဲ့ကျွဲတဲကျေးရွာအနီးမှာစစ်တပ်ကဒီကနေ့အောက်တိုဘာလ28ရက်မနေ့ပိုင်းရဟယင်တွေနဲ့ဝေဟင်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တဲ့နေရာတွေကိုပြစ်တာဖြစ်နိုင်တယ်လို့ကျွန်းလဒေသခံတူကယူဆပါတယ
်ကျွန်းလမြို့နယ်ကျွဲတဲ့ရွာနာပေါ့အချိန်ကတော့၈နာရီဝန်းကျင်လောက်ဒီတိုင်းပြောရလို့ချင်းရုတ်တရက်ကြီးပဲကမထင်မှတ်ထားရပါပေါ့ဗျာဟိုသူတို့ဒီတိုင်းနဲ့ဝင်ပြီးတော့မှဟိုဝင်ပြစ်သွားတဲ့ပုံစံမျိုးပဲရဟယင်နဲ့ပြစ်တာအဲ့မှာဟိုလူရင်းတွေကလူရင်းကနှစ်ပြည့်ရနှစ်ပြည့်ရဆိုတော့၆ပြည့်လားမပြည့်ကြအဲ့၆ပြည့်ကလာတော့လာတယ်ပြည့်မသွားဘူးပေါ့။ဟောရဟန်းရှင်ကြီးကလည်းပြည့်တယ်ဘုရားကြီးကမပြည့်ဘူးပေါ့။သူတို့တီတီကကန့်နေရှိတယ်ဆိုတော့မှအဲ့လိုဘုရားနဲ့သူတို့ပြည့်သွားတော့ပေါ့ဝင်ပြည့်သွားတော့စူးစူးဝါးဝါးထိခိုက်သွားတာတွေပါရတော့ကျွန်တော်တို့ဟိုဘာမှမကြားရအောင်မကြားရအောင်ဆိုတော့မရှိဘူးပေါ့ဗျ
။ကျွန်းလာမျိုးအနောက်ပိုင်းကကြီးရွာတွေဟာကုန်းလန်းခီးသွားလာမှုကြေကြဲတဲ့အတွက်ဒီကြောင်းကနေတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကယူဆပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်ကျွဲတဲတင်လှခွားတဲစတဲ့ကျွော်သွားတွေဟာစစ်ပေးလို့ရကိုထပ်ပြေးတင်းဆောင်နေကြရတယ်လို့ဒေသခံရွာသားတူကပြောပါတယ
်တော့လို့ရခြေနေရတော့ဒေသခံရွာသားတွေကတော့အဲ့လိုလေရည်ကြီးနဲ့ပတ်ပြီးတာဆိုကျွန်တော်တို့ကမှရာချင်းပြောရင်ဟိုအနောက်ပြည်တာဆိုမြင်တော့မမြင်ဘူးတဲ့အနေအထားမျိုးဖြစ်နေတဲ့လူတွေဖြစ်နေတဲ့အခါကျတော့အဲ့လိုလုပ်တဲ့အခါကျတော့ကျွန်တော်ရွာသားတွေကတော့ထိတ်လန့်ပြီးတော့ထွက်ပြေးကြတာပေါ့ကျွန်တော်ရွာကအချိန်ကြီးရဆိုရင်တော့လူမြာဝန်းကျင်လောက်တော့အဲ့လိုအပြင်မှာထွက်ပြေးနေနိုင်တဲ့အနေအထားရှိနေကြအောင်ကျွန်တော်တို့ကတော့တောင်သူတွေဆိုတဲ့အခါကျတော့အိမ်မှာရှိတဲ့လှဲနဲ့နွားနဲ့တခါတည်းထက်သွားပြီးတော့ဗျာကျွန်တော်တို့ကလှဲအဲ့လိုအမိုးလေးလုပ်ပြီးတော့အဲ့လိုဒီတောတောင်တွေထဲမှာအကိုနိစာအတူနိစာအဲ့လိုတောတောင်တွေထဲမှာသွားပြီးတော့နေကြတာများတယ်ဗျာရှင်းတော့ရင်ဟိုစေဘေးစေတောင်မျိုးလည်းမကြုံဘူးတော့ကျွန်တော်တို့ကဒါအသက်ကြီးရွယ်ဦးတွေကစပြီးတော့လောဆယ်ချီနေရတော့ကျွန်တော်တို့ကအပြင်ထုတ်ကြတဲ့အနေအထားမှာရှိနေတယ်ဆိုတော့ကျွန်တော်တို့ကလည်းဘလို့တုံးတာအမှန်ကိုမပြောကြတော့အောင်ဖြစ်နေ
စစ်ကောင်စီဘက်ကတော့ဒီလိုလေချောင်းကတက်ခိုက်တာနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးဒါပေမဲ့စကိုင်းတိုင်းကစစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုလူမှုကွန်ရက်မှာအစဉ်တစိုက်ဖော်ပြနေတဲ့တန်လာရွှေမြေလူမှုကွန်ရက်ဆာမျက်နှာကစကိုင်းတိုင်းဒေသခံကာကွယ်ရေးအဖွဲ့တွေကိုတက်ခိုက်ဖို့အလောင်းမီဒီယာကြီးအထူးစစ်စင်ရေးကိုဒီကနေ့စတင်ပြီးဆိုတဲ့အကြောင်းဖော်ပြထားပါတယ်စစ်ကောင်စီတပ်တွေတန်းစီနေတဲ့ပုံတွေရဟန်းယူနေပေါ်တက်ရောက်နေကြတွေကိုဓာတ်ပုံတွေနဲ့တကွဖော်ပြထားတာပါဒီလိုလေကြောင်းကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာကျွန်းလဒေသခံကာကွယ်ရေးအဖွဲ့ကကျွန်းလမြို့နယ်မှာနေထိုင်သူတွေအနေနဲ့မလိုအပ်ဘဲခရီးမသွားကြဘူးအစားအစာစီးပွားတွေကိုစုဆောင်းထားကြဘူးနဲ့ပုံကိုဖို့အကာအကွယ်တွေပြုလုပ်ထားကြဘူးတိုက်တွန်းထားပါတယ်ခင်ဗျာ